မြောက်ကိုရီးယားကတပ်သား3000ရုရှားကိုဆစ်လွတ်ထားတယ်လို့အမေရိကန်ရဲ့ပြောကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကမငြင်းပယ်ပါဘူးဒါပေမဲ့ဒီတပ်သားတွေကိုယူကရိန်းစစ်မြေပြင်ကိုဆစ်လွတ်ဖို့အပအဝင်ဘလို့တာဝန်ချမယ်ဆိုတာကိုရုရှားအစိုးရကဆုံးဖြတ်မယ်လို့ကြေညာရေးနေမှာပြောပါတယ်မြောက်ကိုရီးယားတပ်သားတွေကိုအောက်တိုဘာအစောပိုင်းမှာရုရှားကိုဆစ်လွတ်ခဲ့တာဖြစ်ပြီးသူတို့ကိုရုရှားရဲ့လက်ချင်စခန်းအများပြားကိုပို့ဆောင်ခဲ့တယ်လို့အမေရိကန်ရရှိတွေကဗိုလ်တပ်ကြီးနေမှာပြောခဲ့တာပါဒီတပ်သားတွေက32လဇန်နဝါရီဖြစ်တဲ့ယူကရိန်းနဲ့တိုက်ပွဲဖြစ်ပွားရာရှေ့တန်းစစ်မြေနှာကိုရုရှားတပ်တွေနဲ့အတူတွဲတိုက်ခိုက်ဖို့ဆဲလွတ်မယ်ဆိုရင်တိုက်ပွဲအချိန်အတော်မြင့်မှလာနိုင်မှာကိုအမေရိကန်ကစိုးရင်ကြောင်းပြောပါတယ်။ဒါမှမဟုတ်ပူတင်ကလည်းနေတို့မဟာမိတ်အဖွဲ့ကယူကရိန်းဘက်ကနေရုရှားကိုကူးပြီးတိုက်ဖို့အတွက်အရာရှိတွေနီးပြားတွေဆဲလွတ်ပြီးယူကရိန်းစစ်ပွဲအချိန်မြင့်အောင်လုပ်ခဲ့ကြောင်းနဲ့ဥရောပရဲ့ဘယ်နေတို့အဖွဲ့ဝင်နိုင်ငံတွေယူကရိန်းမှာရှိနေတဲ့သူတို့ဘာတွေလုပ်နေလဲဆိုတာရုရှားကသိကြအောင်လည်းပြောပါတယ်။ဒါပြန်ရုရှားဟာမြောက်ကိုရီးယားနဲ့ကာကွယ်ရေးဆိုင်မှာနှစ်နိုင်ငံအပြန်အလှန်အကူအညီပေးဖို့အတွက်သဘောတူစာချုပ်ချုပ်ထားတာဖြစ်ကြောင်းလည်းသမ္မတပူတင်ကပြောပါတယ်။